Welcome to the Voice of America in Burmese.
Mingla wa shin. VOA American tan ye 2019 khu ni November la 3 ye tanin ni ne nyat ne 6 nai kwe ga 9 nai thi season 2 go American pi raung su myo ro Washington DC ga ni dai yai thau lwin pe ni ba bi. Line do meter 18 19 ne 25 ro ga ni phan yu na sin nai ma de shin.ကျွန်မခွာညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါကျွန်တော်ရန်တိုင်းမှာတင်းငွေနေနောက်ဆုံးရသတင်းတွေကိုမအများသတင်းအောင်နဲ့ဒူညင်ညာပေးသွားမှာဖြစ်ပါတယ်ဒီခိုင်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးကြတဲ့မွတ်စလင်ဒုက္ခသည်9သိန်းကျော်နဲ့ပတ်သက်ပြီးတော့သူ့အနေနဲ့အင်မတန်စိုးရိမ်မိတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကအာဆီယံထိပ်သီးဆေးဝါးမှာဒီကနေ့ပြောကြားလိုက်ပါတယ်ဟောင်ကောင်မှာတော့ဒီမိုကရေစီရဲ့ထောက်ခံတဲ့သူတွေနဲ့ရဲတပ်ဖွဲ့တို့မနေ့ကထိတိုက်တွေ့ခဲ့ကြပြီးတော့ဆန္ဒပြတဲ့သူတွေကတရုတ်ဆိုရပိုင်ရှင်းဟွာသတင်းအေဂျင်စီရုံးကိုတိုက်ခိုက်ခဲ့ပါတယ်။စီးရီးယားနိုင်ငံမြောက်ပိုင်းကဈေးတစ်ခုမှာဒီနေ့ကားဘုံးပောက်ကွဲခဲ့တာကြောင့်13ယောက်ထပ်မံထိဆုံးသွားခဲ့ပါတယ်။ဒီလိုနောက်ဆိုရဒေတာတွေနဲ့နိုင်ငံကသတင်းတွေကိုအခုညနေခင်းမှာကြားဖို့ရှိပါတယ်ဗျာ။
အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာတော့အမေရိကန်နဲ့မြောက်ကိုရီးယားကြားကနျူကလ িয়ার ဆွေးနွေးပွဲတွေဆက်ပြီးတော့အောင်မြင်ထမြောက်နိုင်ပါသလားဆိုတာသိရမှာဖြစ်သလိုသတင်းသမားတွေပေါ်ဆန့်ကျင်တဲ့ရာဇဝတ်မှုကျူးလွန်မှုတွေကနေပြစ်ဒဏ်ကွင်းလွတ်ကင်းလွတ်ခွင့်ရနေတာတွေအဆုံးသတ်ရေးနဲ့ပတ်သက်လို့တော့အခုလိုနားဆင်ရမှာပါ
I think he said on many occasions how it's important for all leaders to showrespect for the freedom of the press
သမဂ္ဂယုံသတင်းနဲ့ပြင်ပဆက်ဆံရေးဆိုင်ရာအကြီးအကဲရဲ့ပြောကြားချက်နဲ့တူနားဆင်ရမှာဖြစ်ပါတယ်ရှင်အဲဒီနောက်အာဆီယံဒေသကလူငယ်တွေရဲ့အနာဂတ်အတွက်အားကစားမှယင်းနှိမ့်ညှုံ့နှံကြဖို့ကမ္ဘာပေါ်လုံးအဖွဲ့ချုပ်ကအာဆီယံခေါင်းဆောင်တွေကိုတိုက်တွန်းလိုက်တာလည်းနားဆင်ရမှာပါအခုရင်ဆုံးတော့တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်နဲ့မတ်မြသစင်အောင်တို့ပြောပြပါမယ်ရှင်
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ကြတဲ့မွတ်စလင်ဒုက္ခသည်9သိန်းကျော်အရေးနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အင်မတန်ပဲစိုးရိမ်ပူပန်မိတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကပြောလိုက်ပါတယ်မြန်မာအစိုးရအနေနဲ့ဒီပဋိပက္ခနဲ့ပတ်သက်လို့အရင်ကအကြောင်းတရားကိုကင်တွယ်ဖြေရှင်းဖို့နဲ့သူတို့တွေလုံလုံခြုံခြုံနေရရင်ပြန်နိုင်ရေးဆောင်ရွက်သွားဖို့ကိုလည်းကုလအတွင်းမှူးချုပ်ကတိုက်တွန်းခဲ့ပါတယ
် And I remain deeply concerned about the situation in Myanmar.including Rakhine State, and the plight of the massive number of refugees in Cox Bazar.
Rakhine မြို့နယ်ကအချင်းနေနဲ့ Cox Bazar ကမ်းမှာရှိနေတဲ့ဒုက္ခသည်အစုလိုက်ပြုံလိုက်နေထိုင်ဆင်းရဲမှုတွေအင်ဆိုင်နေရတဲ့နဲ့ပတ်သက်လို့အင်မတန်စိုးရိမ်မိပြီးပဋိပက္ခရဲ့ရင်းမြစ်ကိုမြန်မာအစိုးရအနေနဲ့ဖြေရှင်းဖို့တာဝန်ရှိကြောင်းနိုင်ငံတကာစံနှုန်းစံထားရင်းနဲ့ညီဒုက္ခသည်တွေအနေနဲ့လုံခြုံပေးကင်းစွာဂုဏ်သိက္ခာရှိရှိနဲ့ကိုယ်ဆန္ဒနဲ့ကိုယ်နေရပြန်နိုင်ကြမဲ့ဝန်ကျင်တစ်ခုမြန်မာအစိုးရအနေနဲ့ဖန်တီးပေးဖို့လိုတယ်လို့အတွင်းမှူးချုပ်ဂူတာရက်စ်ကပြောကြားခဲ့တာပါအခုတနင်္ဂနွေနေ့မှာကျင်းပနေတဲ့ဒီအာဆီယံရှစ်တောင်အာရှနိုင်ငံများထိပ်သီးအစည်းအဝေးအတွင်းကုလသမဂ္ဂအတွင်းမှူးချုပ်ကအခုလိုပြောဆိုသွားခဲ့တာပါအဲ့ဒီမှာမြန်မာနိုင်ငံကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်လည်းတက်ရောက်နေတာဖြစ်ပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာ2019ခုနှစ်ကဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေနဲ့လုံခြုံရေးတပ်တွေနဲ့နေမီရှင်းလေးစစ်ဆင်ရေးတွေကြောင့်ရိုဂျာဒုက္ခသည်တိမ်ကနန်းနဲ့ချီပြီးတော့အိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြပါတယ်အစိုးရတပ်ရဲ့နေမီရှင်းလေးနဲ့စစ်ဆင်ရေးတွေအတွင်းရိုဂျာမွတ်စလင်တွေကိုဂျန်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုတွေကျူးလွန်ခဲ့တယ်လို့လူ့သမဂ္ဂစုံစမ်းရေးမှုတွေကတော့ပြောနေပါတယ်မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အတုံးတုံးကိုလက်သင့်မခံသလိုလူခွင့်အချိုးဖောက်မှုဆွဆွဲချက်တွေဟာတစ်ဖက်သက်ဆန်ချေကားလွန်းနေဆိုပြီးတော့တုံ့ပြန်ထားပါတယ်ရခိုင်ပြည်နယ်အခြေအနေနဲ့ပတ်သက်လာရင်တိုင်းကနန်းရှိတဲ့ရိုဟင်ဂျာတွေနေရပြန်ရေးအစီအစဉ်မအောင်မြင်ဖြစ်နေတာအပြင်ဒေသတွင်းအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့မြန်မာလုံခြုံရေးတပ်တွေကြားလက်လော့စစ်ပွဲတွေကြောင့်လည်းရခိုင်အရေးနိုင်ငံကစိုးရိမ်ချက်တွေတိုးလာနေတာဖြစ်ပါတယ်ခင်ဗျာ
အိန္ဒိယနိုင်ငံတွေအကြားမှာရေပိုင်နဲ့အငင်းပွားမှုရှိနေတဲ့တောင်တရုတ်ပင်လယ်ပြင်နဲ့ပတ်သက်လို့လိုက်နာရမယ့်စီမင်းစည်းကမ်းမူပေါင်းသတ်မှတ်ရေးအတွက်အရှေ့တောင်အာရှနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အသင့်ရှိတယ်လို့တရုတ်နိုင်ငံကပြောပါတယ်။နိုင်ငံတကာရေချောင်းသွားလာမှုမှာအချက်အချာကျသလိုအရင်းမြစ်ပေါ်ကျွေတဲ့တောင်တရုတ်ပင်လယ်ပြင်နေရာအတော်များများကိုသူပိုင်တယ်လို့တရုတ်ကပြောနေပြီးတော့ဒီအတွက်အိန္ဒိယအရှေ့တောင်အာရှနိုင်ငံတွေနဲ့ရေပိုင်နဲ့အငင်းပွားမှုရှိနေတာပါ။အဲဒီကကျွန်းတန်းတစ်ခုမှာတော့တရုတ်ကစီးရေးဆိုင်ရာအဆောက်အဦတွေပါဆောက်လုပ်နေတယ်လို့ဆွဆွဲခံထားရပါတယ်တရုတ်အနေနဲ့အဲ့ဒီဒေသမှာစီးရီးလှုပ်ရှားမှုလုပ်နေတာစီးရီးဆိုင်ရာအဆောက်အဦတွေစောက်လုပ်နေတာငါးဖန်းသင်္ဘောတွေကိုအနှောက်အယှက်ပေးနေတာတွေရှိနေတာပါဒါကြောင့်ရေပိုင်းနဲ့အငင်းပွားမှုကိုရှင်းပေး နိုင်မဲ့စီမင်းစည်းကမ်းမူပေါင်းတရက်ကိုအာဆီယံနဲ့တရုတ်နိုင်ငံအကြားသဘောတူချမှတ်ဖို့ရှိနေပြီးတော့ဒါကို2021ခုနှစ်မှာအပြီးသတ်နိုင်မှုရထားပါတယ်။အခုရထားတဲ့ကနဦးအဆင့်မူချင်းဟာအင်မတန်အရေးပါတဲ့အဆင့်ဖြစ်ပြီးတော့သဘောတူညီချက်ရလာဖို့ရှိပြီးသားအခြေခံပေါ်မှာတရုတ်နိုင်ငံအနေနဲ့အာဆီယံတိုင်းပြည်တွေနဲ့လက်တွဲဆောင်ရွက်ဖို့အသင့်ရှိတယ်လို့တရုတ်ဝန်ကြီးချုပ်လီခေချန်ကပြောသွားပါတယ်။တောင်တရုတ်ပင်လယ်ပြင်ဒေသရေရှိတည်ငြိမ်ငြိမ်းချမ်းရေးအတွက်တရုတ်နိုင်ငံဘက်ကလူလာတယ်လို့လည်းပြောပါတယ်။တောင်တရုတ်ပင်လယ်ပြင်တဲ့တရုတ်နဲ့ဗီယက်နမ်နိုင်ငံတို့အကြားမှာအငင်းပွားနေတဲ့ရေပိုင်နဲ့ထဲကတရုတ်ကပင်လယ်ပြင်စူဇန်ရီတင်မောတစင်လွတ်ခဲ့တာကြောင့်ပြီးခဲ့တဲ့ရက်ကပဲတရုတ်နဲ့ဗီယက်နမ်နိုင်ငံအကြားမှာတင်းမာမှုတွေရှိခဲ့ပါတယ်။တောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်အနေနဲ့ဖိလစ်ပိုင်၊ထိုင်ဝမ်၊မလေးရှား၊ဘရူနိုင်းနိုင်ငံတို့နဲ့လည်းရေပိုင်နဲ့ဆိုင်ရာအငင်းပွားမှုတွေရှိနေပါတယ်။ဒီဒေသမှာတရုတ်နိုင်ငံအနေနဲ့အိမ်နီးချင်းတွေအပေါ်အနိုင်ကျင့်တယ်လို့လှုပ်ရက်တွေလှုပ်နေတယ်လို့အမေရိကန်ပြည်ထောင်စုကလည်းစွပ်စွဲထားပါတယ်။
ဟောင်ကောင်မှာတော့ဒီမိုကရေစီရဲ့ထောက်ခံသူတွေနဲ့ရဲတပ်ဖွဲ့တို့မနေ့ကထိတ်တိုက်တွေ့ခဲ့ကြပြီးတော့အမဂန်ဆန္ဒပြတဲ့သူတွေကမြေအယထာဘူရာယုံတွေအဆောက်အုံတွေကိုဖျက်ဆီးတာတွေလုပ်ခဲ့တဲ့အပြင်တရုတ်စိုးရပိုင်းရှင်ဟွာသတင်းအေဂျင်စီရဲ့ယုံကိုလည်းတိုက်ခိုက်ခဲ့ပါတယ်ရဲတပ်ဖွဲ့ကတော့ဆန္ဒပြတဲ့သူတွေကိုမီးသတ်ပိုက်တွေမြေယူဘုံတွေတုံးပြီးနှိမ်နှင်းခဲ့ပြီးတော့ဆန္ဒပြတဲ့သူဒါဇင်နဲ့ချီပြီးတော့လဲဖမ်းဆီးခဲ့ပါတယ်ဆန္ဒပြတဲ့သူတွေနဲ့ရဲတပ်ဖွဲ့ကြံပဋိပက္ခတွေဟာဒီကနေ့မနက်အစောပိုင်းထိကိုရှိနေခဲ့တာပါဟောင်ကောင်မှာအခုဆိုရင်ဆန္ဒပြပွဲတွေဖြစ်တာဟာသတင်းပတ်22ပတ်မြောက်ဖြစ်သွားခဲ့ပါပြီ။ရှင်ဟွာသတင်းဌာနကတော့ဒီရိုင်းဆိုင်တဲ့လူရန်ကားတွေဟာသူတို့သတင်းဌာနဒီတကားတွေနဲ့လုံခြုံရေးစနစ်တွေကိုချိုးဖောက်ဝင်ရောက်ပြီးတော့ဧကန်းကိုမိရှူတာတွေစေးရောင်တွေနဲ့ပတ်တာတွေလုပ်ခဲ့တယ်ဆိုပြီးတော့ပြောပါရယ်။အစိုးရနဲ့ရဲတပ်ဖွဲ့ကဟောင်ကောင်ပြည်သူရဲ့တောင်းဆိုချက်တွေကိုအရေးမဆိုင်ပဲလစ်လူရှူပြီးဖိနှိပ်နေကြောင်းဒါကြောင့်သူတို့ရဲ့တောင်းဆိုချက်တွေကိုဆက်ပြီးတော့လိုချင်တယ်ဆိုတာကိုပြဖို့အတွက်ဆန္ဒပြတာတွေကိုဆက်လုပ်သွားဖို့လိုတယ်ဆိုပြီးတော့အသက်18နှစ်အရွယ်ဆန္ဒပြသူ Gordon Swai ကတော့ AFP သတင်းဌာနကိုပြောပါတယ်။ဒါမဲ့လည်းဒီနေ့မှတော့ဟောင်ကောင်မှာဆန္ဒပြပွဲတွေကြီးကြီးမားမားလုပ်ဖို့ပြင်ဆင်ထားတာမရှိခဲ့ပါဘူးခင်ဗျာ။
အီရတ်နိုင်ငံဘက်ဒတ်မြို့မှာအစိုးရဆန့်ကျင်ဆန္ဒပြသူတွေကအဓိကလမ်းမကြီးတွေကိုပိတ်ဆို့မီးရှို့ပြီးတော့ဆန္ဒပြခဲ့ပါတယ်။ဒီကနေ့တနင်္ဂနွေနေ့မှာဆန္ဒပြသူတွေဟာကားတာယာတွေ၊တစ်သားတွေနဲ့တခြားအပျက်စီးအပိုင်းအစတွေကိုလမ်းတွေပေါ်မှာမီးရှို့ပြီးတော့ရင်အသွားလာပိတ်ဆို့အောင်လုပ်ခဲ့တာပါ။မနေ့စနေနေ့ကမြို့လေရင်ပြင်းနာကလူတောင်းနဲ့ချီတဲ့ဆန္ဒပြပွဲတွေအတွင်းမှာလည်းအ ਨੇ စုံလူတဦးသေဆုံးပြီးတော့200လောက်ဒဏ်ရာရခဲ့ပါတယ်။စနေနေ့ကဆန္ဒပြပွဲတွေကပြီးခဲ့တဲ့လအတွင်းအစိုးရဆန့်ကျင်ဆန္ဒပြပွဲတွေကိုအကြမ်းဖက်ဖြိုခွင်းခဲ့တဲ့အပေါ်မှာဆန့်ကျင်ခဲ့တာပါ။2003ခုနှစ်အမေရိကန်ဦးဆောင်တဲ့တပ်ဖွဲ့တွေဝင်ရောက်လာပြီးနောက်ပိုင်းမှာဖွဲ့စည်းခဲ့တဲ့အစိုးရအဖွဲ့အတွင်းမှာအကြမ်းပြတ်ချဆောင်မှုတွေအပြင်အလုလက်မဲ့ဥယျာဉ်များပြားလာတာနဲ့ပြည်သူလူထုအတွက်ဝန်ဆောင်မှုတွေညံ့ဖျင်းလာတာတွေကြောင့်အစိုးရအပြောင်းလဲတွေကြဲကြဲပြန့်ပြန့်လှုပ်ဆောင်ပေးဖို့တောင်းဆိုတဲ့အနေနဲ့အီရတ်နိုင်ငံတောင်ပိုင်းဒေသတွေနဲ့ဘက်ဒက်မြို့တော်မှာဆန္ဒပြပွဲတွေအောက်တိုဘာလကလေးကစတင်ခဲ့တာလည်းဖြစ်ပါတယ်။ဆန္ဒပြပွဲတွေစတင်ကလေးကနေအခုထိအနည်းဆုံးလူ200ကျော်သေဆုံးခဲ့ရတယ်လို့တောက်ကြနေကဒဏ်ရာရထားတဲ့သူတွေက9ယောက်ထပ်မံသေဆုံးခဲ့တယ်လို့တာဝန်ရှိသူကပြောပါတယ်။ဆန္ဒပြသူတချို့ကအစိုးရနဲ့ဒေသတွင်းအီရတ်နိုင်ငံရေးပါတီတွေအကြားမှာဆက်သွယ်မှုရှိနေတာကိုလည်းမကြေနပ်ကြောင်းဖော်ထုတ်ခဲ့ပါတယ်။ဆန္ဒပြပွဲတွေကိုဥဆောင်သူမရှိသလိုအဖွဲ့အစည်းတရက်အနေနဲ့ဆောင်ရွက်နေတာမဟုတ်တဲ့အပြင်စူးစီးညီညွတ်မှုလည်းမရှိဘူးလို့ဆိုပါတယ်ရှင
် VOA American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25kilohertz 11965တို့ကနေထုတ်လည်ပေးနေပါလေရှင
် view ကနေတနင်္ဂနွေနေ့နောက်ဆုံးရသတင်းတွေကိုဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်စီးရီးယားနိုင်ငံမြောက်ပိုင်းနယ်စပ်မြို့ဖြစ်တဲ့တောင်အပြတ်မြို့ကဈေးတစ်ခုနားမှာဒီကနေ့ကားဘုံတစ်လုံးပေါက်ကွဲခဲ့တာကြောင့်73ယောက်ထပ်မံသေဆုံးသွားတယ်လို့ထူကီကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်အခုချိန်ကြီးတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးဘယ်သူကမှသူတို့ရဲ့လက်ချက်ဖြစ်တယ်လို့တော့မပြောသေးပါဘူး။ဒါပေမဲ့ Syria Democratic တပ် USDF အဖွဲ့ရဲ့အစိပ်ပိုင်းဖြစ်တဲ့ဒီ YPG Kars တပ်ဖွဲ့ရဲ့လက်ချက်ဖြစ်တယ်ဆိုပြီးတော့တူရကီကာကွယ်ရေးဝန်ကြီးဌာနကတော့ပြစ်တင်ထားပါတယ်။ကမ္ဘာခေါင်းဆောင်တွေအနေနဲ့ YPG အဖွဲ့ကိုထောက်ခံခြင်းမလုပ်ချဖို့တူရကီကာကွယ်ရေးဝန်ကြီးဌာနကပြောကြားလိုက်ပြီးတော့ YPG အဖွဲ့ဟာရက်စက်တဲ့အကြမ်းဖက်အဖွဲ့ဖြစ်တယ်ဆိုပြီးတော့လည်းပြောလိုက်ပါတယ်။တူရကီဘက်ကတော့ YPG အဖွဲ့ကိုကြမ်းဖက်ဖွဲ့ဖြစ်နေတတ်မှတ်ထားပေမဲ့အမေရိကန်က YPG အဖွဲ့ဟာ IS အစွန်းရောက်တွေကိုတိုက်တဲ့နေရာမှာအဓိကမဟာမိတ်အဖွဲ့ဖြစ်တယ်လို့တတ်မှတ်ထားတာပါအမ မေရိကန်သမ္မတဒေါနယ်ထရမ့်ကဒေသတွင်းမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေကိုပြန်ရုပ်သိမ်းမယ်လို့ဆုံးဖြတ်လိုက်ပြီးတဲ့နောက်တူရကီစစ်တပ်နဲ့ဆီးရီးယားမှာရှိတဲ့သူတို့ရဲ့မဟာမိတ်ပြည်သူစစ်တွေကဆီးရီးယားနိုင်ငံမြောက်ပိုင်းမှာရှိတဲ့ SDF အဖွဲ့တွေကိုထိုးစစ်တွေဆင်ခဲ့ကြတာပါ။အဲ့နောက်မှာတော့တူရကီကဒေါက်အဘတ်မြို့ကိုဒီပြီးခဲ့တဲ့လကတူရကီဘက်ကထိန်းချုပ်ထားတာဖြစ်ပါတယ်ခင်ဗျာ
။ပါကစ္စတန်နိုင်ငံမြို့တော်အစ္စလာမဘတ်မှာဝန်ကြီးချုပ်အင်မရန်ခန်ရာထူးကနေနှုတ်ထွက်ပေးဖို့တတ်မှတ်တောင်းဆိုထားတာပြည်မဲ့အချိန်ကိုတောင်းနဲ့ချီတဲ့ဆန္ဒပြသူအစ္စလာမစ်ဝါဒီတွေဟာဆန္ဒပြစခန်းတွေကနေစောင့်နေကြပါတယ်။ဝန်ကြီးချုပ်အင်မရန်ခန်ကိုတရားမဝင်ခန့်အပ်ထားတဲ့ဝန်ကြီးချုပ်အဖြစ်ပြောဆိုတဲ့အစ္စလာမစ်ဝါဒီဘာသာရေးခေါင်းဆောင်မိုလာနာဖယ်ဇာရာမန်ကအစ္စလာမဘတ်မြို့မှာပြီးခဲ့တဲ့အပတ်တွင်ကဆန္ဒပြပွဲတွေကိုဦးဆောင်သူဖြစ်ပါတယ်။ဝန်ကြီးချုပ်ခန်နှုတ်ထွက်ပေးဖို့ကိုရာမန်ကအစိုးရအဖွဲ့တွေကသူ့ရဲ့ဘက်တော်သားတွေကိုညွန်ကြားစီခိုင်းနိုင်တယ်လို့လည်းအရေးအမွဲပြောတာပါဝန်ကြီးချုပ်ခန်းကတော့သူ့အနေနဲ့နှုတ်ထွက်ပေးဖို့အစီအစဉ်မရှိဘူးလို့ပြောပါတယ်ဒီကနေ့တနင်္ဂနွေညကိုနောက်ဆုံးထားပြီးတော့ဝန်ကြီးချုပ်နှုတ်ထွက်ပေးဖို့တတ်မှတ်တောင်းဆိုထားတာဖြစ်တဲ့အတွက်ပါကစ္စတန်အာဏာပိုင်တွေကဆန္ဒပြစခန်းတစ်ဝိုက်မှာလုံခြုံရေးတွေတိုးမြင့်ထားပါတယ်ဆန္ဒပြစခန်းပတ်လည်မှာပိတ်ဆို့ကာရင်ထားသလိုရဲတပ်ဖွဲ့နဲ့အရန်တပ်ဖွဲ့တွေကိုလည်းတက်ဖြန့်ချထားပါတယ်ရှင်
အမေရိကန်ကိုပြောင်းရွှေ့အခြေချနေထိုင်မဲ့သူတွေအနေနဲ့ပြည်ဝင်ခွင့်ဗီဇာယူမယ်ဆိုရင်သူတို့အမေရိကန်ကိုရောက်တဲ့အခါမှာကျန်းမာရေးစောင့်ရှောက်မှုအာမခံရှိမယ်ဒါမှမဟုတ်ကျန်းမာရေးအတွက်ဈေးကူတာမှုစျေးကိုတတ်နိုင်တယ်ဆိုတာကိုသက်သေပြရမယ်ဆိုပြီးသမ္မတထရမ့်အစိုးရရဲ့အမိန့်ကိုယာယီဆိုင်းငံ့ဖို့အော်ရီဂွန်ပြည်နယ်ပို့တ်လန်းမြို့ကပြည်ထောင်စုတရားသူကြီးကစနေနေ့မှာဆုံးဖြတ်လိုက်ပါတယ်အမေရိကန်ခရိုင်တရားသူကြီးမိုက်ကယ်ဆိုင်းမန်ကအခုလိုယာယီတာဝရန်ထုတ်လိုက်တာကြောင့်သမ္မတရဲ့ဒီညွန်ကြားချက်အမိန့်ဟာဒီကနေ့မှစတင်သက်ဝင်မှာမဟုတ်ပါဘူးဒါပေမဲ့ဒါဟာတရားသူကြီးရဲ့ယာယီဆုံးဖြတ်ချက်ပဲဖြစ်ပြီးတော့ဒီသမရညွန်ကြားချက်ပေါ်မှာနောက်ဆုံးဆုံးဖြတ်ကိုတော့ဘယ်တော့အမိန့်ချမလဲဆိုတာကိုမသိရသေးပါဘူးခင်ဗျာ
American ပြည်ထောင်စု California ပြည်နယ်တောင်ပိုင်း Ventura ခရိုင်မှာ Maria Tommy ကြောင့်တတိချံတွေအပါဝင်မိဧက1000နီးပါးမိဒန်တင်ခဲ့ရပါတယ်နေ့နဲ့ချီပြီးတော့စိုက်ပျိုးထားတဲ့တည်တည်ချံတွေနာယီပိုင်းအတွင်မီးလောင်ပျက်စီးသွားတာကိုမျက်မြင်ကြုံခဲ့ရသူထောဘတ်တီနဲ့ရှောက်တီချံအလုသမားခေါင်းဆောင် AJ Calderona AP သတင်းဌာနကိုပြောခဲ့ပါတယ်မီးတောက်တွေတောင်ချေတပ်အဖွဲ့ဆက်ယုံကနေပြီးတော့ပောက်ကွဲလွင့်ဆင်လာတာကိုစပြီးတော့တွေ့ခဲ့တာလို့လည်းတည်တည်ချံပိုင်ရှင် John Greather ကပြောပါတယ် Maria Tommy ကကြာသပတေးနေ့က Los Angeles မြို့အနောက်မြောက်ဖက်တောင်ထိပ်တနေရာကစခဲ့တာဖြစ်ပြီးတော့ဒါအပီလိုင်းတွေကနေစပြီးတော့လောင်ကျွမ်းခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့လည်းမီးမလောင်ခင်15မိနစ်လောက်ကပင်လျှက်စစ်တားလိုင်းတွေကိုပြန်လည်ပြင်ဆင်ပေးထားတယ်လို့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းအခြေစိုက် Edison လျှက်စစ်တားပေးကုမ္ပဏီကပြောပါတယ် Direct from Washington The Voice of
America The VOA တနင်္ဂနွေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်တဲ့မတ်မြသတင်းအောင်တို့ပြောပြပေးသွားကြတာပါရှင်အခုသတင်းလွှာတွေကိုဆက်ပြီးတော့နားဆင်ကြရပါမယ်။အမေရိကန်ပြည်ထောင်စုနဲ့နျူကလ িয়ার မြောက်ကိုရီးယားတို့ဂျာနျူကလ িয়ার ဆွေးနွေးပွဲတွေပိုးပြီးတော့ပျော့ပျော့ပြောင်ပြောင်ဖြစ်လာအောင်ပြောင်းလဲပေးဖို့ဒီနှစ်ကုန်အထိအမေရိကန်ကိုအချိန်ပေးထားတယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်ကဧပြီလထဲမှာပြောခဲ့ပါတယ်။အဲ့ဒီအချိန်ကစပြီးမြောက်ကိုရီးယားခေါင်းဆောင်ရဲ့ပြောကြားချက်ကိုသတိပေးတဲ့အနေနဲ့ကြာသပတေးနေ့ကအပါအဝင်စုစုပေါင်း12ကြိမ်ဒုံးကျည်ပြစ်လွတ်ခဲ့ပြီးပါပြီ။ဒါပေမဲ့အမေရိကန်ဘက်ကသူ့ယက်တီချက်ကိုပြောင်းလဲမဲ့အရေးအယံဘာမှမတွေ့ရသေးတဲ့အတွက်ဒါဟာအခြေအနေတွေပိုးပြီးတော့မရေမယာဖြစ်လာစေမယ့်အကြောင်းသဘောဆောင်နေတယ်လို့တောင်ကိုရီးယားနိုင်ငံဆိုးမျိုးကနေ VOA သတင်းတောက် William Gallo ကသတင်းပေးပို့ပါတယ်။အပြည့်အစုံကိုဒေါက်ခင်မျိုးသက်ကပြောပြမှာပါရှင်။
ခုချိန်ကတော့ဘာဖြစ်လာနိုင်လဲဆိုတာကိုပြန်ပြီးသုံးသပ်ရမယ်အချိန်ပါမြောက်ကိုရီးယားဟာအောက်တိုဘာနဲ့စက်တင်ဘာလတွေတုန်းကလို့ပဲချက်တပရင်းနေမှာနောက်ထပ်ဒုံးကျည်နှလုံးကိုစမ်းသပ်ပစ်လုပ်ခဲ့ပါတယ်ဒါဟာနျူကလ িয়ার ဆွေးနွေးပွဲတွေမှာအမေရိကန်ဘက်ကပိုးပြီးလက်ရောမှုတွေကိုဒီနှစ်မကုန်ခင်မှာပြဖို့မြောက်ကိုရီးယားရဲ့သတ်မှတ်ချက်အတွက်ကင်ချွန်အွန်ကအလေးနဲ့ထားနေတယ်ဆိုတာကိုပြနေတာပါမြောက်ကိုရီးယားဘက်ကထုတ်ပြန်တဲ့အကြေညာချက်တွေအရကိုရီးယားကျွမ်းဆွဲဒေသအတွက်စိတ်မအေးပဲဖြစ်နေသူကဆိုမျိုးကျုံနမ်းတက်ကတော့ကပေါမောက်ခလီပြုံချူဖြစ်ပါတယ်
။ Nenon Sangbangge jeoneun eumchungnam pyeonhaga.
Jamene ma pyeonglae mu ji ajije phit la mae lu jeoneun yongji ba de. Aillu phit la ma ko aku jeoneun saip pu ni de. Pyeo ya yin naw di pyeonglae ga po so la bo be mya ni lo ba.
Ni kongkan ni le le myaw Korea phat ga tadi pe che twe ga po bi che long la le le phit la ba de. Pi ka de la ron ga Kim ha myaw Korea ye a myin song taw mo ko myin ne tet ka bi. Da ha ka ba ji အော်တုံ့လှုပ်ရမယ်ဆစ်စင်ရေးကြီးလှုပ်တော့မယ်ဆိုတာကိုပြနေတယ်လို့အစိုးရမီဒီယာကဖော်ပြပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာကင်နဲ့ဆက်ဆံရေးကောင်းတာကိုအခွင့်ကောင်းယူပြီးနှောင့်နှေးတဲ့နီလန်းမျိုးကိုမသုံးသင့်တယ်လို့ဒ Dinik gong tama ye beta rago, Madi jang sounim and soeno, Taiko, Marling Melu, Bigger at the Rampa Dungale, Tri Bigger Abba. Miaguria ye lila do Pamoka, Monching Yangale.
Oh, Yomarkaji.
အော်ဤမိဘကိုရှင်ပပ်ပြနာနေဒီကဲလို့ခေါင်းဆောင်နှစ်ဦးတွေ့ဆုံမှုတတရားအကျဉ်းဆိုတာမရှိရင်ဖြစ်စေအနည်းဆုံးခိုင်မာတဲ့ရလထွက်မလာဘူးဆိုရင်ဖြစ်စေမြောက်ကိုရီးယားဘက်ကတိုက်ချင်းပြစ်ပေဒင်းတပ်ဒုံးကျည်စမ်းသပ်ပြစ်လွတ်တာတွေလှုပ်လာနိုင်ပါတယ်မြောက်ကိုရီးယားကတာဝန်ပြစ်ဒုံးကျည်ဒါမှမဟုတ်နျူကလ িয়ার စမ်းသပ်ပြစ်လွတ်မှုတွေကိုပြန်ပြီးမဆဘူးလို့အားမမခံနိုင ှုတွေနဲ့လုံးဝနေရတာဖြစ်ပြီးမြောက်ကိုရီးယားရဲ့တတ်မှတ်ရေးနဲ့ပတ်သက်ပြီးတုံ့ပြန်ဖို့ဘာအရေးရောမှမပြခဲ့ပါဘူး။ဒါအပြင်သမ္မတထရမ့်ဟာအခုသတင်းပတ်တွေအတွင်းမြောက်ကိုရီးယားဆိုတဲ့နာမည်ကိုတော့သိပြီးထုတ်မပြောသလောက်ပါပဲ။ဒါကြောင့်သမ္မတထရမ့်အာယုံစိုက်လာအောင်မြောက်ကိုရီးယားခေါင်းဆောင်ကင်ချွန်အွန်းကပိုးပြီးကြီးမားတဲ့ခြိလှမ်းတွေလှမ်းဖို့လှုပ်လာတော့မလားဆိုတာကမေးခွန်းထုတ်เสียဖြစ်လာနေပါတယ်
။ဒေါက်ခင်မျိုးသက်ပြောပြသွားတာပါရှင်။သတင်းသမားတွေအပေါ်မှာစန့်ကျင်တဲ့ရာဇဝတ်မှုတွေကနေပြစ်ဒဏ်ကွင်းကင်းလွတ်ခွင့်ရနေတာတွေအဆုံးသက်ရေးဆိုင်ရာနိုင်ငံတကာနေ့မှာသတင်းသမားတွေကိုပို့ပြီးတော့အကာအကွယ်ပေးကြဖို့လူခွင့်ရေးအကာအကွယ်ပေးသူတွေနဲ့ကုလသမဂ္ဂကတောင်းဆိုလိုက်ပါတယ်။ဆွစ်ဇာလန်နိုင်ငံဂျနီဗာကကုလသမဂ္ဂရဲ့ဥရောပဌာနချုပ်ကနေလစ်ဆာလိုင်းက VOA အတွက်သတင်းပေးပို့ပါတယ်။မတ်သိန်ကီထိုက်ကပြောပြပေးပါပါရှင
်။ဆော်ဒီသတင်းသမားဂျမဲကာရှိုဂျီကိုပြီးခဲ့တဲ့နှစ်အတွင်းတူရကီနိုင်ငံအစ္စတန်ဘူးမြို့ကဆော်ဒီကောင်စစ်ဝင်ရုံးတဲ့မှာထိတ်လန့်တုံလုပ်ဖွယ်တပ်ဖြတ်ခဲမှုဟာဆိုရင်ပြည်ထောင်ကနေကင်းလွတ်ခွင့်ရနေတဲ့ခိုင်မာတဲ့ဖြစ်ရပ်တစ်ခုပါသူကိုတပ်ဖြတ်ဖို့ညွှန်ကြားခဲ့တယ်လို့ဆွတ်ဆွဲခံရတဲ့ဆော်ဒီအင်ရှင်မင်းသားမိုဟာမက်ဘင်ဆယ်မန်နဲ့သူကိုလုံခြံတပ်ဖြတ်ခဲ့ကြတဲ့ဆော်ဒီတွေဟာလည်းကျူးလွန်မှုအတွက်ပြစ်ဒဏ်ကြခံခဲ့ရတာမရှိပါဘူးသတင်းသမားတွေကိုတပ်ဖြတ်ခဲ့ကြတဲ့တခြားသူတချို့လည်းအပြစ်ပေးမခံခဲ့ကြရပါဘူး။သတင်းသမားတွေအပေါ်ပြစ်ဒဏ်ကျူးလွန်သူတွေအပြစ်ကကင်းလွတ်ခွင့်ရနေတဲ့အခြေအနေအဆုံးသတ်ရေးနိုင်ငံတကာနဲ့အတွဲကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ပြောတဲ့သတင်းစကားထဲမှာတော့ဒီနှစ်ပိုင်းနေ့အတွင်းသတင်းသမားတွေနဲ့မီဒီယာသမားတွေရဲ့ရုပ်ပိုင်းဆိုင်ရာဘေးကင်းလုံခြုံမှုအပေါ်တိုက်ခိုက်မှုပမာဏနဲ့အချိန်ရီတိုးလာတဲ့အပေါ်မှာအံ့ဩတုန်လှုပ်ရတယ်လို့ပြောဆိုသွားပါတယ်။သတင်းသမားတွေကိုအထုအယောင်သတင်းတွေဖြန့်ချီသူတွေလို့တစိုက်ကန်နေတဲ့ကမ္ဘာခေါင်းဆောင်တွေဟာသတင်းထောက်တွေကိုအသက်အန္တရာယ်ရှိစေတယ်၊လွတ်လပ်စွာလှုပ်ရှားဆောင်ရွက်ခွင့်ကိုအန္တရာယ်ရှိစေတယ်ဆိုတာကိုကုလသမဂ္ဂအတွင်းမှုချုပ်ကသတိပေးလိုက်တာဖြစ်တယ်လို့ဂျီနီဗာကကုလသမဂ္ဂရုံးရဲ့သတင်းထုတ်ပြန်ရေးနဲ့ပြင်ပဆက်ဆံရေးဆိုင်ရာအကြီးအကဲRahi Levranska VOA ကိုပြောပါတယ
် And I think he said on many many occasions how it's important for all leaders to show
အတင်းလောက်ခွင့်နောက်လူမှုရေးမတူညီမှုတွေပေါ်ဒီကံမှုနဲ့တည်နှမတွေရဲ့အလို့အပေါ်ခေါင်းဆောင်အားလုံးကလေးစားမှုပြသဖို့အရေးကြီးတယ်ဆိုတာအတွင်းမှုချုပ်အနေနဲ့အခါခွင့်တင်နိုင်အချင်းချင်းပြောခဲ့တယ်လို့ကျွန်တော်ထင်ပါတယ်လွတ်လပ်စွာထုတ်ဖော်ခွင့်နဲ့လွတ်လပ်တဲ့မီဒီယာတွေကဒီမိုကရေစီရေးအတွက်အခရာကြပါတယ
်1993ခုနှစ်နောက်ပိုင်းတပ်ဖြတ်ခံရသူသတင်းသမား1360ရှိတယ်လို့ UNESCO ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ကပြောပါတယ်။ကမ္ဘာတစ်လောကဒီနှစ်အတွင်းတပ်ဖြတ်ခံခဲ့ရသူသတင်းသမား65ယောက်ရှိတယ်လို့လည်းအစိုးရမဟုတ်တဲ့အဖွဲ့အစည်း Press Emblem Campaign PEC ကထုတ်ပြန်ထားပါတယ်။ဒါ့အပြင်နိုင်ငံအတော်များများမှသတင်းထောက်တွေကိုဒီလက်ရောက်စော်ကားခံရမှုထိခိုက်ဒဏ်ရာရမှုတီပါစောကခံရတာတွေဖမ်းဆီးချုပ်နှောက်ခံရမှုနဲ့သူတို့အလုပ်ကိုမလုပ်နိုင်အောင်ဟန်တာခံရမှုတွေနဲ့ပုံမှန်ကြုံတွေ့နေရတယ်လို့လဲ PEC အဖွဲ့ကပြောပါတယ်။သတင်းသမားတွေကိုအကာအကွယ်ပေးရတဲ့ပြည်တံကနေကင်းလွတ်ခွင့်ရနေတာကိုပိုပြီးတိတိယောက်ယောက်တိုက်ဖြတ်နိုင်မယ်။နိုင်ငံတကာသဘောတူညီချက်တစ်ခုပြဋ္ဌာန်းနိုင်ရေးကိုလဲ Press Emblem Campaign ကထောက်ခံထားပါတယ်။မက္ကဆီကိုနိုင်ငံမှာဒေသဆိုင်ရာအာဏာပိုင်တွေရဲ့အဂတိလိုက်စားမှုကြောင့်အာလုံနီပါပြစ်ဒဏ်ကကင်းလွတ်ခွင့်ရနေတဲ့တိုင်းပြည်ဆိုပြီးလဲအဲ့ဒီအဖွဲ့ကထောက်ပြဝေဖန်ထားပါတယ်။အာဖဂန်နစ္စတန်၊ဆီးရီးယား၊ဆိုမာလီယာနဲ့အီရတ်လိုနိုင်ငံတွေမှာလဲလွတ်လပ်တဲ့တရားစီရင်ရေးမရှိတာကြောင့်သတင်းသမားတွေအပေါ်ကျူးလွန်တဲ့ရာဇဝတ်မှုအများစုက အပြစ်ပေးအရေးယူနိုင်ခြင်းမရှိဘူးလို့လည်း PEC အဖွဲ့ကပြောပါတယ်။လွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးရေးနဲ့တရားစွဲဆိုရေးရန်တရားတွေကဒီပြစ်မှုတွေအတွက်တာဝန်ရှိသူတွေကိုဖော်ထုတ်ပြီးတရားစီရင်နိုင်ရေးဆောင်ရွက်ဖို့လိုအပ်တယ်လို့လည်း PEC အဖွဲ့ကထောက်ပြထားပါတယ်ရှင်။
မတင်ကြီးတိုက်ပြောပြသွားတာပါရှင်အခုအာဆီယံနဲ့လူငယ်တွေရဲ့အနာဂတ်အားကစားကဏ္ဍဘက်ကိုလှည့်ပေးပါမယ်အာဆီယံဒေသကလူငယ်တွေရဲ့အနာဂတ်အတွက်အားကစားနည်းပညာကဏ္ဍမှာယင်းနှိမ့်နှံ့ကြဖို့ထိုင်းနိုင်ငံမှာကျင်းပနေတဲ့အာဆီယံထိပ်သီးညီလာခံကိုတက်ရောက်နေတဲ့နိုင်ငံအကြီးအကဲတွေကို FIFA ဥက္ကဋ္ဌကတိုက်တွန်းလိုက်ပါတယ်ရိုက်တာသတင်းကိုအခြေခံပြီးတော့ကိုညံဝင်းအောင်ကပြောပြထားပါတယ်ရှင်
အာဆီယံဒေသတွေဘောလုံးအားကစားနည်းပညာပိုင်းတိုးတက်လာအောင်ပူးပေါင်းဆောင်ရွက်မှုတိုးမြင့်သွားဖို့ဆိုပြီးအာဆီယံအတွင်းမှုချုပ်လင်ဂျော့ခွိုင်နဲ့ဖီဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဂိုင်ယန်နီအီဖာတီနိုတို့နားလည်မှုသဘောတူစာချုပ် MOU ကိုလက်မှတ်ထိုးပြီးဖီဘာဥက္ကဋ္ဌကအာဆီယံခေါင်းဆောင်တွေကိုတီးရှပ်လက်ဆောင်ပေးခဲ့တာပါအာဆီယံနိုင်ငံတွေမှာအားကစားနဲ့ပတ်သက်လို့လူသားအရင်းမြစ်ကဏ္ဍမှာရင်းနှီးမြှုပ်နှံကြဖို့အီဖာတီနိုကတိုက်တွန်းလိုက်ပါတယ
် It is our duty and our task to come here to work together and to invest
ဒီဒေသမှာလူတို့ကယင်းနှိမ့်ညွန့်မှုလို့ဖို့ကကျွန်တော်တို့တာဝန်ကျွန်တော်တို့အလုပ်ဖြစ်ပါတယ်ဘောလုံးကဏ္ဍမှာယင်းနှိမ့်ညွန့်တာဟာကျွန်တော်တို့လူငယ်တွေရဲ့အနာဂတ်ပဲဖြစ်ပါတယ်ဘောလုံးဆိုတာဘဝအတွက်တည်ယူစရာအကြောင်းကြီးတစ်ခုလည်းဖြစ်ပါတယ်လူတွေချင်းချင်းလေးစားတက်လာအောင်အပေးယူမှတ်မြနဲ့အသင်းဖွဲ့စိတ်ဓာတ်ရှင်သန်နေအောင်အနိုင်အရှုံးဆိုတဲ့တံမိုးကိုလည်းနားလည်လာအောင်တည်ယူနိုင်တဲ့အားကစားနည်းဖြစ်တယ်ဆိုတာလူကြီးမင်းတို့အတွင်းမှုချုပ်ကလည်းပြောပါတယ
်သဘောတူစာချုပ်ပါအချက်တွေနဲ့ပတ်သက်လို့အာဆီယံအတွင်းမှုချုပ်လင်ဂျော့ဟိုင်ပြောတာကတော့
The MOU put forwardfour area of collaboration which are promotion of sport
ဒီနားလည်မှုစာချုပ်လော MOU မှာကဏ္ဍ၄ခုအတွက်သဘောတူခဲ့ပါတယ်အားကစားတည်ထက်ခိုင်ပြေအောင်အားကစားကဏ္ဍအဆင့်ဖွံ့ဖြိုးတိုးတက်မှုရလာအောင် FIFA ဘောလုံးကျောင်းတွေတည်ထောင်သွားဖို့နဲ့ကျွမ်းကျင်တဲ့အားကစားသမားတွေပေါ်ထွက်လာဖို့အရည်အသွေးမြင့်တင်သွားဖို့ဖြစ်ပါတယ
်အာဆီယံခေါင်းဆောင်တွေဟာထိုင်းနိုင်ငံနွန်ထပူရီဒေသမှာကျင်းပနေတဲ့35ကြိမ်မြောက်သုံးရက်ကြာအာဆီယံထိပ်သီးအစည်းအဝေးကိုတက်ရောက်နေတာပါဒီခေါင်းဆောင်တွေဟာနိုဝင်ဘာ၄ရက်နေ့ကျင်းပမဲ့အရှေ့အာရှထိပ်သီးအစည်းအဝေးပွဲကိုဆက်လက်တက်ရောက်မှာဖြစ်ပြီးတရုတ်အိန္ဒိယဂျပန်တောင်ကိုရီးယားဩစတြေးလျနယူးဇီလန်အမေရိကန်ရုရှားနိုင်ငံကခေါင်းဆောင်တွေလည်းတက်ရောက်မှာဖြစ်ပါတယ်အဲ့ဒီထိပ်သီးအစည်းအဝေးပွဲမှာတော့နိုင်ငံတကာကုန်သွယ်ရေးကိစ္စကိုအဓိကဆွေးနွေးပွဲရှိပြီးတောင်တရုတ်ပင်လယ်ပြင်အရေးနဲ့မြန်မာနိုင်ငံကထွက်ပြေးသွားတဲ့ဒုက္ခသည်အရေးလိုကိစ္စတွေကိုလည်းဆွေးနွေးမဲ့အထက်ပါနိုင်တယ်လို့ခန့်မှန်းကြပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ်။ Android စနစ်သုံးဖုန်းတွေရော iOS စနစ်သုံးဖုန်းတွေအတွက်ပါ VOA Burmese app ရှိပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ်။ VOA Burmese app နဲ့ပတ်သက်လို့ပိုကောင်းအောင်အကြံပြုချင်တဲ့ဆိုရင်လည်း burmese@voanews.com ကို email ရေးသားပေးပို့နိုင်ပါတယ
်။ VOA ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေကိုနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုကျမရေးဆိုင်ရာသတင်းလွှာတစ်ပတ်ကိုဆက်ပြီးတော့ထုတ်လွှင့်ပေးသွားပါမယ်။ထိုင်းမြန်မာနယ်စပ်ကမဲဆောက်မြို့မှာနှစ်ခမ်းနဲ့အာကောင်ကွဲသူမိလောင်တန်ရာရထားသူတွေကိုခွဲစိတ်ကူတာပေးနေတဲ့ Operation Smile အဖွဲ့မှခွဲစိတ်ကူတာမှုခံယူဖို့စီရင်သွင်းထားတဲ့မြန်မာနိုင်ငံသားအယောက်190ရှိပါတယ်။အခုလာမယ့်နိုဝင်ဘာ3ရက်ကနေ8ရက်အထိမဲဆောက်ဆေးရုံကြီးမှာခွဲစိတ်ကူတာပေးတော့မှာဖြစ်ပါတယ်။ဒီခွဲစိတ်ကူတာမှုဟာအခမဲ့ဖြစ်တဲ့အပြင်လမ်းစရိတ်နဲ့နေထိုင်စားသောက်စရိတ်တွေကိုပါပေးတဲ့အကြောင်းထိုင်းအခြေစိုက် VOA သတင်းတောက်မတ်အေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်မဲဆောက်မြို့မှာတော့တစ်ဆင်နှစ်တိုင်းမှာမြန်မာနိုင်ငံသားတွေရှေ့ပြောင်းလို့သမားတွေဒုက္ခတဲ့စခန်းတွေကဒုက္ခတဲ့တွေကိုနိုဝင်ဘာလတိုင်းမှာခွဲစိတ်ကုသမှုပေးနေပါတယ်။မဲဆောက်ဆေးရုံကြီးမဲတော်ဆေးခန်းနဲ့ချိတ်ဆက်ပြီးကုသမှုပေးခဲ့ရမှာတော့ဒီနှစ်မှာတော့မဲတော်ဆေးခန်းကိုစည်ရင်းလာတွင်းတဲ့လူနာပေါင်း90နီးပါးရှိတယ်ဆိုပြီးမဲတော်ဆေးခန်းရဲ့လူနာလွှဲပြောင်းရေးတာဝန်ခံဆီယာမမေဆိုးကအခုလိုရှင်းပြပါတယ
်
ယ်တွေကိုတကြိမ်နဲ့တစ်ပြိုင်နဲ့ခွဲစိတ်ကူတာမှုလုပ်ရင်ခံနိုင်ရမရှိမှဘူးဆိုရင်တော့နှစ်လိုက်ကလေးတွေကိုခွဲစိတ်ကူတာမှုတွေလုပ်ပေးသွားတာပါတချို့ဆိုရင်၃နှစ်ဆက်တိုက်လာရပါတယ်လာတဲ့လူနာအများစုကတော့ကလေးလူနာတွေအများစုဖြစ်ပြီးမြန်မာပြည်ရဲ့နေရာအနှံ့ပြားကနေလာကြတာဖြစ်တယ်လို့လည်းဆီယမ်မမီဆိုးကပြောပါတယ်တနင်္သာရီတိုင်းအေရီတိုင်းရန်ကုန်တိုင်းမွန်ပြည်နယ်ကရင်ပြည်နယ်ကော့ဂရိတ်ဖန်အစတဲ့နေရာတွေကနေမဲတော်ဆေးကမ်းမှာစီးရင်လာပေးသွင်းကြတာရှိတယ်လို့လည်းဆိုပါတယ်အခမဲ့ခွဲစိတ်ကူတာမှုတွေပေးနေတဲ့ operation စမိုင်းဖွဲ့ဟာမြန်မာပြည်တွင်းမှာလည်းတစ်နှစ်မှာနှစ်ကြိမ်လောက်ခွဲစိတ်ကူတာမှုတွေပေးနေတာပါအခမဲ့ခွဲစိတ်ကူတာမှုတွေပေးတဲ့အပြင်လာတဲ့လူနာမိသားစုတွေအတွက်လမ်းစည်တွေပါပေးပါတယ်နေထိုင်စားသောက်ရေးကိုပါတာဝန်ယူပေးပါတယ်ကလေးတွေအတွက်ကစားစရာအယုတ်တွေကလေးတွေအတွက်နှုတ်ဘူးနဲ့စားစရာအသုံးဆောင်လေးတွေကိုလည်းပေးကြပါတယ်ထိုင်းမြန်မာနယ်စပ်မှာနောက်ခံကွဲအာခေါင်ကွဲမီးလောင်စတဲ့လူနာတွေကိုခွဲစိတ်ကူတာမှုပေးနေတဲ့ Operation Smile အဖွဲ့ထံကိုမဲတောက်မှာနိုဝင်ဘာလ3ရက်နေ့ကနေ10ရက်နေ့အတွင်းခွဲစိတ်ကူတာမှုခံယူဖို့အတွက်ဒီနှစ်မှာစည်ရင်ပေးသွင်းထားတဲ့သူမြန်မာနိုင်ငံသား190ကျော်ရှိတယ်လို့လည်း Operation Smile အဖွဲ့ကဆိုပါတယ်ဒီထဲမှာမီးလောင်ဒဏ်ရာတွေနဲ့မျက်နှာပေါ်မှာမွေးရပါအသားအဖို့တွေပါလာတဲ့လူနာများလည်းခွဲစိတ်ကူတာမှုခံယူဖို့လာကြပါတယ်မဲဆောက်တရုတ်ကြီးမှာတော့ခွဲစိတ်ပစ္စည်းစုံလင်မှုတန့်ရှင်းမှုတွေနဲ့ကြံ့ကြာမှုတွေမရှိတာတွေကြောင့်နေဆက်အထိလာရောက်ခွဲစိတ်မှုတွေလုပ်ကြတာလို့လည်းမြန်မာပြည်တွင်းကလာရောက်ကြတဲ့လူနာတွေကပြောဆိုကြပါတယ်ရှင်
။မအေးအေးမှပြပြသွားတာပါရှင်။နောက်နှစ်နာရီကြာမှထုတ်လွှင့်ပေးမယ့်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ19 kHz 15953ည၊လိုင်းဒိုမီတာ25 kHz 11803ည၊လိုင်းဒိုမီတာ32 kHz 9335နဲ့စနေတနင်္ဂနွေတွေမှာလိုင်းလက်မီတာ190 kHz 1595တို့ကနေနားဆင်နိုင်ကြပါတယ်။ VOA ရဲ့တနင်္ဂနွေနေ့ညနေခင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်ရှင်။အခုတနင်္ဂနွေနေ့ညနေခင်းထိပ်တန်းရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ကပြောပြပေးပါဦးမယ်ရှင်
။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့မွတ်စလင်ဒုက္ခသည်9သိန်းကျော်အရေးနဲ့ပတ်သက်ပြီးတော့သူ့အနေနဲ့အင်တာနက်ဆိုးရင်ပူပန်မိတယ်လို့ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူတာရက်စ်ကပြောလိုက်ပါတယ်။မြန်မာဆိုးရအနေနဲ့ဒီပဋိပက္ခနဲ့ပတ်သက်လို့အရင်ကအကြောင်းတရားကိုကိုင်တွယ်ဖြေရှင်းဖို့နဲ့သူတို့တွေလုံလုံခြုံခြုံနဲ့နေရာရင်းပြန်နိုင်ရေးဆောင်ရွက်သွားဖို့ကိုလည်းကုလသမဂ္ဂတွင်မှုချုပ်ကတိုက်တွန်းခဲ့ပါတယ်။ဒီခိုင်မီကနယ်ကအချင်းအရင်းနဲ့ကောက်ဆက်ဘဇာစ်ခမ်းမှာရှိနေတဲ့ဒုက္ခသည်အစုအပြုံလိုက်အနေထိုင်ဆင်းရဲမှုတွေရင်ဆိုင်နေရတဲ့နဲ့ပတ်သက်လို့အင်မတန်ပဲစိုးရိမ်မိပြီးပဋိပက္ခရဲ့ရင်းမြစ်ကိုမှဆိုးရအနေနဲ့ဖြည့်ရှင်းဖို့တောင်းဝန်ရှိကြောင်းနိုင်ငံတကာစံနှုန်းစံထားအနေနဲ့ညီဒုက္ခသည်တွေအနေနဲ့လုံခြုံဘေးကင်းစွာဂုဏ်သိက္ခာရှိရှိနဲ့ကိုယ်စံနာနဲ့ကိုယ်နေရပြန်နိုင်ကြမဲ့ဝန်ကျင်တစ်ခုမြန်မာဆိုးရအနေနဲ့ဖန်တီးပေးဖို့လိုတယ်လို့လည်းဒီကနေ့ကျင်းပတဲ့ဒီအာဆီယံအရှိတောင်အရှာနိုင်ငံများထိပ်သီးအစည်းအဝေးအတွင်းမှာကုလသမဂ္ဂအတွင်းမှုချုပ်ကပြောဆိုသွားခဲ့ပါတယ်ဒီစည်းဝေးကိုတော့မြန်မာနိုင်ငံကနိုင်ငံတော်ထိုင်းနိုင်ငံပုတ်ကူဒေါ်ဆန်းစုကြည်နဲ့တက်ရောက်နေပါတယ်။တရုတ်နဲ့အိန္ဒိယနိုင်ငံတွေကြာရေးပိုင်နဲ့ညင်းပွားမှုရှိနေတဲ့တောင်တရုတ်ပင်လယ်ပြင်နဲ့ပတ်သက်လို့လိုက်နာရမယ့်စီးမြဲစည်းကမ်းမှုပေါင်းသတ်မှတ်ရေးအတွက်အရှေ့တောင်အရှာနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်ဖို့အစဉ်သင့်ရှိတယ်ဆိုပြီးတော့တရုတ်နိုင်ငံကပြောကြားလိုက်ပါတယ်။ဟောင်ကောင်မှာတော့ဒီမိုကရေစီရဲ့ထောက်ခံသူတွေနဲ့ရဲတပ်ဖွဲ့တို့မင်းကထိတ်တိုက်တွေ့ကြကြပြီးတော့မာဂန်ဆနပြတဲ့သူတွေကမြေယထာဗူရာယုံနေစောက်အုံတွေကိုဖျက်ဆီးတာတွေလုပ်ခဲ့တဲ့အပြင်တရုတ်စိုးရပိုင်ရှင်းဝါသတင်းအေဂျင်စီယုံကိုလည်းတိုက်ခိုက်ခဲ့ပါတယ်ရဲတပ်ဖွဲ့ကတော့ဆနပြတဲ့သူတွေကိုမိသက်ပိုက်တွေမြေယူဘုံတွေတုံနေနှင်းခဲ့ပြီးတော့ဆနပြတဲ့သူဒါဇင်နဲ့ချီပြီးတော့လဲဖမ်းဆီးခံခဲ့ရပါတယ်ဟောင်ကောင်မှာဆနပြပွဲတွေအခုဆိုရင်သတင်းပတ်22ပတ်မြောက်ရှိသွားခဲ့ပြီဖြစ်ပါတယ်ခင်ဗျာ
တနင်္ဂနွေနေ့ညနေခင်းနောက်ဆုံးရထားတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုရနိုင်ပြောပြပေးသွားတာပါအခုညနေအစီအစဉ်ထုတ်လုပ်ရေးမှုကမတ်မြသဇင်အောင်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာကတော့ Nick Ivanov ဖြစ်ပါတယ်ရှင်ကျမတို့အခုအတန်လွှင့်နေတဲ့ရေဒီယိုအစီအစဉ် PP ချင်း Intercept 70နဲ့ Mia 73တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးမယ့် VOA TV Magazine အစီအစဉ်ကိုလည်းကြည့်ရှုနိုင်ပါတယ်ည9နာရီကျရင်တခါပြန်ပြီးတော့ဆုံကြရအောင်ပါရှင်
This program has come to you from the Voice of America, Washington.